Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇန်နဝါရီလ14ရက်စနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူချင်ညာပေးပါပါကျူဘာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုဗီဇာမပါဘဲနဲ့ပေးဝင်တဲ့ဥပဒေကိုပယ်ဖျက်လိုက်ပါပြီ။ဒေါ်နယ်ထရန့်သမ္မတဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းမှာ2016ခုနှစ်အတွင်းပြဿနာအဖြစ်လာနိုင်ဆုံးကိစ္စရပ်တစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ပါတယ်။ ANP ရခိုင်မျိုးသားပါတီကအကူလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့တွေ့ဆုံရေးကိုလက်မခံဘဲညှင်းပယ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါရှာပေါင်းရင
်။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့ရခိုင်ပြည်ကြီးစင်နဲ့ပတ်သက်ပြီးနားဆင်ရမှာကတော့
ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာတက်တော့လဲပဲဒီလိုမျိုးလူခွင့်ရချိုးဖောက်မှုကိစ္စတွေလူခွင့်ကိုယ်စားလှယ်ကလာကြည့်ရတယ်ကြည့်တဲ့အခါမှာလေ
ဒေါက်တာတင်းဆွေပြောသွားတာပါပြည်စုံဝင်နောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူ American ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမှူးဝါဒအကြောင်းနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ UNFC တို့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲအဖွဲ့တို့တွေ့ဆုံကြတဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြွတ်တက်နဲ့မန္တလေးချမ်းတို့ပြောပြပေးပါမယ်ရှင်
အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးမိုက်ကယ်ဖင်းဟာဒီဇင်ဘာလ29ရက်နေ့ကရုရှားသံတမန်ကြီးနဲ့အချိန်များစွာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။အဲ့ဒီနေ့မှာပဲပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကနေဂျောင်းဝင်နှောက်ယှက်ဖို့ကြိုးစားမှုကိုတုံ့ပြန်တဲ့အနေနဲ့သမ္မတဘရက်အိုဘားမားကရုရှားသံတမန်35ဦးကိုနှင်ထုတ်ခဲ့ပြီးတခြားဒဏ်ခတ်မှုတွေကိုပါချမှတ်ခဲ့တာဖြစ်ပါတယ်။အိုဘားမားအစိုးရအဖွဲ့အနေနဲ့ဒီလိုတယ်လီဖုန်းဆက်သွယ်ပြောကြားမှုတွေကိုတိထားတယ်လို့ Flynn နဲ့ Russia သံတမန်ကြီးတို့ကြားမကြမကြဆက်သွယ်ရှိတာကိုလည်းတိထားပါတယ်လို့ American အကြီးအကဲအရာရှိကြီးတူက AP သတင်းဌာနကပြောပါတယ်ဒီဇင်ဘာလ28ရက်နေ့ကသူတို့နှစ်ဦးဆက်သွယ်ပြောကြားရမှာ Russia သမ္မတ Vladimir Putin နဲ့ Mr. Trump တို့နှစ်ဦး January ရက်20ကျန်းသက်စာကျင်းဆွေးပွဲနောက်ပိုင်းတွေ့ဆုံရေးအတွက်ဆွေးနွေးကြတာလို့ Trump ရဲ့ပြောခွင့်ရ Sean Spencer ကတောက်ကြနေမှာသတင်းတောက်တွေကိုပြောတာပါ Flynn နဲ့ Russia သံတမန်ကြီးတို့နှူးကအားလိုက်ရဲ့အတွင်းတယ်လီဖုန်းမှာစားနဲ့ရက်ပြီး Christmas shutdown တွေလည်းဖလှယ်ခဲ့တယ်လို့ Spencer ကပြောပါတယ်အသစ်တက်လာမဲ့အစိုးရအဖွဲ့နဲ့နိုင်ငံခြားအစိုးရတွေကြားဆွေးနွေးပြောဆိုမှုတွေဟာလုံယိုးလုံဆန်တော့မဟုတ်ပါဘူးဒါပေမဲ့ American က Russia ကိုလက်တုံပြန်တဲ့နေ့မှာပဲအခုလိုဆွေးနွေးမှုတွေကိုအပြန်အလှန်လုပ်ခဲ့တာကတော့မေးခွန်းထုတ်စရာဖြစ်နေတာပါ
အမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာမပါဘဲရောက်လာတဲ့ကျူးဘားနိုင်ငံသားတွေကိုလက်ခံပြီးတရားဝင်နေထိုင်ခွင့်ပေးတဲ့အငင်းပွားပွဲရာမူဝါဒကိုသမ္မတဘရက်အိုဘားမားကအဆုံးသတ်လိုက်ပါတယ်။အမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့ကျူးဘားနိုင်ငံသားတွေအနေနဲ့လူသားချင်းစာနာမှုနဲ့လက်ခံရမယ့်သတ်မှတ်ချက်မမီရင်တည်ဆဲဥပဒေတွေနဲ့အညီပြန်လည်ပို့ဆောင်ခံရမှာဖြစ်တဲ့အကြောင်းကြာတာပတင်းနေ့ကကြေညာချက်မှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာဟာကျူးဘားနိုင်ငံသားတွေကိုတခြားနိုင်ငံကဝင်ရောက်လာသူတွေနဲ့တပြင်းညီဆက်ဆံတာသာဖြစ်တယ်လို့လည်းပြောပါရယ်။အမေရိကန်ဝင်ရောက်ဖို့ကြိုးစားတဲ့ကျူးဘားနိုင်ငံသားတွေကိုပင်လယ်ပြင်မှာတွေ့ရှိရင်နေရက်ပြန်ပို့ပေမဲ့ကုန်းပေါ်အထိရောက်လာသူတွေကိုတော့ဝင်ခွင့်ပြုပြီးနောက်ပိုင်းမှာတရားဝင်နေထိုင်ခွင့်ပေးတဲ့22နှစ်ကြာမူဝါဒကိုပယ်ဖျက်လိုက်တာလည်းဖြစ်ပါရယ်။ကျူးဘားနိုင်ငံကဝင်လာသူတွေကိုကာကွယ်ဆောင်ရှောက်ဖို့လိုတဲ့နိုင်ငံရဲ့ဒုက္ခသည်တွေဖြစ်သဘောထားတဲ့1966ခုနှစ်အဥပဒေကိုကြာတာပတင်းနေ့ကြေညာချက်ကအပြီးတိုင်ပယ်ဖျက်လိုက်တာလည်းဖြစ်ပါတယ်။ပယ်ဖျက်လိုက်တဲ့ဥပဒေအရကျူးဘားနိုင်ငံသားတွေကိုအမေရိကန်မှာတရားဝင်နေထိုင်ခွင့်ရှောက်ထားနိုင်တဲ့အထိတစ်နှစ်ကြာနေထိုင်ခွင့်ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုရောက်လာသူတွေကနေရက်ပြန်ရင်အပြစ်ပေးအရေးယူခံရမှာစိုးရိမ်ရတဲ့သူတွေအနေနဲ့နိုင်ငံရဲ့ဒုက္ခသည်အဖြစ်ဆက်လက်ရှောက်ထားခွင့်ရှိနေမှာဖြစ်ပါတယ်။
ဒမတ်စကတ်မြို့နယ်ကစီးရီးယားလေတပ်အခြေစိုက်စခန်းရှိရာနေရာကိုအစ္စရေးကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့စီးရီးယားစစ်တပ်ကတောက်ကြံနေမှာပြောပါတယ်။အစ္စရေးဟာဖောက်ခွဲမှုတွေလုပ်ပြီးစီးရီးယားနိုင်ငံထဲကအကြမ်းဖက်အဖွဲ့တွေကိုအကူအညီတွေပေးနေတယ်လို့စီးရီးယားစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဆွတ်ဆွဲထားပါတယ်။အခုလိုတိုက်ခိုက်မှုတွေအတွက်လက်တုံပြန်မဲ့အကြောင်းစီးရီးယားစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကအစ္စရေးကိုသတိပေးလိုက်ကြောင်းနဲ့သူတို့အနေနဲ့အကြမ်းဖက်စစ်ကိုဆက်ပြီးဆင်နွှဲမှာဖြစ်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုကအစ္စရေးမြောက်ပိုင်းမှာရှိတဲ့ Tiberias ရဲ့အနည်းတနည်းအားကနေပြစ်ခတ်တာလို့လဲစီးရီးယားအစိုးရသတင်းစာမှာဖော်ပြထားတာပါစီးရီးယားလေဆိပ်ဟာတဘုံတွေထိ ंछ ုပ်ထားတဲ့ဒမတ်စကတ်စင်ချေဘုံရပ်ကွက်တွေကို rocket launcher တွေနဲ့ပြစ်ခတ်ဖို့အတွက်လေကြောင်းအခြေစိုက်စခန်းဖြစ်တုံးနေတာဖြစ်ပါတယ
်အီရတ်နိုင်ငံမိုဆုမြို့တွေကိုအီရတ်တပ်ဖွဲ့တွေရဲ့နောက်ဆုံးတိုက်စစ်အပေါ်အမေရိကန်အစိုးရအရာရှိတွေကြိုဆိုခဲ့ကြပြီး RS စစ်သွေးကြွတွေလက်ထက်ကနေအဓိကကျတဲ့အစိုးရအဆောက်အုံတစ်ခုကိုအီရတ်တပ်ဖွဲ့တွေအခုခါပြန်လည်တင်းယူနိုင်ခဲ့ပြီဆိုတဲ့သတင်းတွေကိုအတည်ပြုခဲ့ကြပါတယ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့မီနီဗာဒေတာကောင်စီရုံးကိုအီရတ်တပ်ဖွဲ့တွေတင်းယူခဲ့ပြီးအီရတ်အလံလွှင့်ထူနိုင်ခဲ့ကြတယ်လို့လည်းအမေရိကန်အစ်မြင်ကာကွယ်ရေးအရာရှိတဦးကတောက်ကြနေမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါဟာအောင်မြင်မှုတင်ကြတာတစ်ခုဖြစ်နေတာမကထူးခြားတဲ့စစ်စင်ရေးအောင်ပွဲတစ်ခုဖြစ်ကြောင်းကိုလည်းလက်ထောက်ကာကွယ်ရေးဝန်ကြီးအလစ်ဆာစလော့ကင်ကပန်နဂွန်စစ်ဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အောင်မြင်မှုတွေဆက်လက်ရရှိနေတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့အရန်ကိုလိုအပ်နေတဲ့အောင်မြင်မှုအရှိန်အဟုန်တွေကိုရရှိခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။တောက်ကြနေကလည်းအီရတ်အထူးတပ်ဖွဲ့တွေဟာမိုးစုတက္ကသိုလ်ကိုအလုံးရင်းနဲ့ထိုးစစ်ဆင်ခဲ့ပြီးတက္ကသိုလ်ပြဝုံနေရာတချို့အပဝင်အရှေ့မြောက်ဘက်ဒေသကရက်ကွက်တွေကိုထိန်းချုပ်နိုင်ခဲ့ပါတယ်။
Your American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မှာမဲအများဆုံးအနိုင်ရထားတဲ့ ANP ရခိုင်မျိုးသားပါတီကကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Miss ရဟိလီနဲ့တွေ့ဆုံရေးကိုလက်မခံဘဲညှင်းပယ်လိုက်ပါတယ်။မြန်မာနိုင်ငံကိုဆက်ညက်ခီလာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်ဟာတောက်ကြံနေမှာရခိုင်ပြည်နယ်ကိုသွားရောက်ပြီးဖြစ်ပြီးပြည်နယ်မြောက်ပိုင်းကအချမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကိုစနေနေ့မသွားခင်မှာ ANP ရခိုင်မျိုးသားပါတီနဲ့တွေ့ဆုံမှုမျှော်လင့်ထားတာဖြစ်ပါတယ်။အခုလိုမစ်ဆန်ကြီးဒီဘက်ကတွေ့ဆုံမှုပြောကြားခဲ့ပေမဲ့သူတို့ပါတီနေနဲ့တွေ့ဆုံမှုအစီအစဉ်မရှိဘူးလို့ ANP ပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးက AFP သတင်းဌာနကိုပြောပါတယ်။အောက်တိုဘာ9ရက်ကမောင်တော်ဒေသအချမ်းဖက်တိုက်ခိုက်ခံရတဲ့အတွက်စစ်တပ်ကအနေနဲ့ရှင်းလင်းရမှာစိုးရတဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့စစ်ဆဲမှုတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6000ခန့်လောက်ထွက်ပြေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂကပြောဆိုခဲ့တယ်။နောက်ပိုင်းအဲ့ဒီဒေတာကိုမစ်ရန်ဟီလီတောက်ရောက်တရှိမှာဖြစ်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့ရခိုင်ဒေသအကြမ်းဖက်မှုကဒီမိုကရေစီလမ်းညမှာရှောင်လန်းနေတဲ့မြန်မာအစိုးရအသည့်အတွက်အခက်အခဲဖြစ်စဉ်မှာမို့စိုးရင်ကြောင်ပြောဆိုပါတယ်။ဒါပေမဲ့အဲ့ဒီဒေတာကိုသတင်းမီဒီယာတွေတောက်ခင်မှာပြုတဲ့အချိန်မှာတော့မစ်ရန်ဟီလီကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနိုင်ငံတကာစုံစမ်းစစ်ဆင်မှုတွေလုပ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဒေတာရင်းကမလေးရှားနိုင်ငံကတော့လာမယ့်သတင်းပတ်ထဲမှာပဲအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုသူ့နိုင်ငံမှာခေါ်ယူပြီးရိုဟင်ဂျာရေးကိုဆွေးနွေးဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကသူ့နိုင်ငံဘက်ထွက်ပြေးလာသူတွေကိုပြန်ပြီးခေါ်ယူဖို့အခုဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုတောင်းဆိုပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတော့အခုလိုထွက်ပြေးလာသူတွေနဲ့ပတ်သက်ပြီးနိုင်ငံသားဟုတ်မဟုတ်စီးစစ်မှုတွေလုပ်ပြီးဟုတ်မှန်ရင်ပြန်ပို့ရေးဆွေးနွေးဖို့တဲ့နှစ်နိုင်ငံသဘောတူညီမှုရပြီလို့ပြောကြားခဲ့တာပါ။
အရှေ့တောင်အရှေ့ဒေသမှာလူခွင့်ရေးအခြေအနေဟာပုံမဆိုးရွားလာနေပြီးတော့ထိုင်းဖိလစ်ပိုင်နဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့ကြာတာပတင်းတွေကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ Cyber ရာဇဝတ်မှုဥပဒေတွေအကြီးညိုပြက်စီမှုလွတ်လပ်စွာပြောဆိုခွင့်အပေါ်နောက်ထပ်ထိန်းချုပ်မှုတွေနဲ့အတူအစိုးရတွေဟာမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍတွေပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတယ်လို့လည်း HRW ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့အင်တာနက်အွန်လိုင်းပေါ်ကလူမှုအတိုင်းဝိုင်းပေါ်အစိုးရတွေကဖိနှိပ်မှုနဲ့စင်စါတီးဖြတ်မှုပိုများလာတဲ့လက္ခဏာတွေကိုတွေ့နေရတယ်လို့လည်းပြောဆိုခဲ့ပါတယ်။အွန်လိုင်းပေါ်မှာသူတို့ပြောချင်တာတွေကိုပြောဖို့နဲ့သူတို့အခွင့်အရေးတွေကိုကာကွယ်ဖို့အဖွဲ့တွေထူထောင်ကြတာမျိုးလို့လူတွေရဲ့အခွင့်အရေးတွေပေါ်အစိုးရတွေရဲ့ချိန်ချောက်မှုတွေတိုးလာနေတယ်လို့လည်း Phil Robertson က VOA ကိုအီးမေးလ်နဲ့ပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဒေသကဖိနှိပ်တဲ့အစိုးရတော်တော်များများကအင်တာနက်ဆက်သွယ်ရေးကိုချိန်ချောက်မှုတစ်ခုဖြစ်ထိန်းချုပ်ဖို့လိုတယ်လို့မြင်နေကြကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒါ့အပြင်ထိုင်းနဲ့ဗီယက်နမ်နိုင်ငံအစိုးရတွေဟာပြီးခဲ့တဲ့နှစ်ထံအွန်လိုင်းပေါ်ကသတင်းတွေနဲ့မီဒီယာတွေပေါ်နှိမ်နှင်းမှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းအစိုးရခန်းစာမှာစွပ်စွဲထားပါတယ်။
ဒေါနယ်ထရမ့်သမရဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း2019ခုနှစ်အတွင်းပြဿနာဖြစ်လာနိုင်တဲ့ကိစ္စရဲ့တစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ပါတယ်။ထရမ့်ကနိုင်ငံခြားရေးဝန်ကြီးဖြစ်နေတင်သွင်းခဲ့တဲ့ Rex Tillerson ရဲ့သဘောထားဟာတရုတ်နဲ့ပတ်သက်ပြီးပို့တင်လာတဲ့ဒေသံထွက်နေပါတယ်။ Mr. Tillerson ကအထက်လွှတ်တော်ကြားလာပွဲအတွင်း American Met တွေကိုပြောကြားရမှာလက်ရှိပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ရဲ့ကျွမ်းတူတိစောက်မှုတွေဟာတရားမဝင်သလိုဒါဟာရုရှားရဲ့ Crimea ကိုတိုက်နာနဲ့တူနေတယ်လို့ဝေဖန်ခဲ့တာပါ။ဒီကိစ္စအတွက် American ဘက်ကပြက်ပြက်သားသားလုပ်မယ်ဆိုတာပြသ မှာဖြစ်ပြီးပထမဆုံးဒီလိုကျွန်းတူတိဆောက်မှုတွေကိုရပ်ခန့်ရမှာပါဒုတိယအနေနဲ့ဒီကျွန်းတွေစီတွားခွင့်လည်းမပေးရဘူးလို့လည်းပြောပါတယ်ကာကွယ်ဝန်ကြီးဖြစ်တဲ့ Trump တင်သွင်းခဲ့သူအငိမ့်စားဗိုလ်ချုပ်ကြီး James Mattis ကလည်းသူ့အတွက်ကြားနာပွဲမှာအလားတူစိုးရင်စိတ်ပူကြောင်းပြောပါတယ်ဒါဟာဒုတိယကမ္ဘာစစ်ဖြစ်ပွားခဲ့ချိန်ကဆက်ပြီးကမ္ဘာနိုင်ငံတွေရဲ့တိရှိမှုကိုအကြီးမားဆုံးတိုက်ခိုက်ခံရတာဖြစ်ပြီးတိုက်ခိုက်မှုလုပ်သူတွေကတော့ Russia နောက်ကျန်းဖက်ဖွဲ့တွေပြန်အခုတရုတ်ရဲ့တောင်ကျုပ်ပင်လယ်ပြင်နဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပြောပါတယ်ဒီမှတ်ချက်တွေကိုကြည့်ရင်တက်လာမယ့် American အစိုးရတည်းရဲ့တရုတ်နဲ့ဆက်ဆံရေးဟာပိုပြီးပြက်ပြက်သားသားတင်းကြပ်မဲ့ပုံတွေ့ရပါတယ်တချိန်ထဲမှာပဲဒီလအစောပိုင်းလွန်နေလင်းတင်တင်မောကြီးဥဆောင်တဲ့တရုတ်ရေတပ်တင်မောရေတပ်တစ်ခုဟာတောင်ကျုပ်ပင်လယ်ပြင်နဲ့လက်နက်ပြည့်စုံနဲ့စစ်ရေးလက်ကျင့်မှုတွေလုပ်မယ်လို့နိုင်ငံတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောပါတယ်
တရုတ်နှစ်သစ်ဖြစ်တဲ့ကြက်နှစ်ကိုဂုံပြုတဲ့အနေနဲ့တရုတ်နိုင်ငံအရှေ့ပိုင်းမှာရှိတဲ့ဆက်ယုံတစ်ခုကနေအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့တူတဲ့အေယာမလေထိုးကြက်ဖာယုတ်ကြီးတစ်ခုကိုထုတ်လုပ်လိုက်ပါတယ်။ဆက်ယုံမန်နေဂျာတွေကတော့2မီတာကနေမီတာ20လောက်ထိမြင့်တဲ့ကြက်ဖာတွေကိုလိုချင်တဲ့သူတွေများနေတာကြောင့်စူးစားပန်းစားထုတ်လုပ်နေရတယ်လို့ဆိုခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြွန်းတက်နဲ့မနာနာချန်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့အရင်ဆက်ပါမယ်ရှင်ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့အတွက်မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့မနေ့ကထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုရလာကိုရှင်းရှင်းလင်းလင်းပြောဆိုတာမရှိပေမဲ့အားရမှုရှိတယ်လို့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်တော့နိုင်ကုန်းအင်ကတင်ပြပို့ထားပါရရှင်
။ဟုတ်ကဲ့ပါ။နှစ်ဖက်တွေ့ဆုံဆွေးနွေးမှုအခြေအနေနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါရတယ်
။ကျွန်တော်တို့ဒီအရင်၄ကျင်းနဲ့ဆွေးနွေးခဲ့တယ်။ဒါပေမဲ့အခုဒီနေ့ဆွေးနွေးရတော့တော်တော်များများတော့ကျွန်တော်တို့ဒီဆွေးနွေးဆွေးနွေးလို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကအလုပ်ဖက်ဖြစ်တဲ့အတွက်ဆွေးနွေးချက်တွေကိုကျွန်တော်တို့ကဆောင်ပြေးနေနေနဲ့နှစ်ဖက်မူသဘောထားတွေဆိုအများကြီးရှိနေတဲ့အတွက်ဒီနေ့ဆွေးနွေးပွဲကျေဇလကတော့ကျွန်တော်ဖက်ကတော့အားရတယ်လို့ကျွန်တော်တို့ထင်ပါတယ
်ဒီဆွေးနွေးပွဲမှာတိုင်းဒားတွေဘက်ကနေအဆိုပြုချက်ကိုချက်တဲ့ကအပြစ်ခတ်ရစရေးနိုင်ငံရေးသွေးဆုံဆွေးနွေးပွဲတွေမှာတိုင်းဒားလက်နက်ကန်ဖွဲ့စည်းအလုံးစုံပါဝင်ရေးသုံးဖွဲ့ဆိုင်ဆွေးနွေးရေးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC မှာနိုင်ငံတကာအသိတက်တွေတွေပါဝင်နိုင်ရေးစတဲ့အချက်တွေကိုတင်ပြဆွေးနွေးခဲ့ပါတယ်တိုင်းဒားတွေဘက်ကတင်ပြချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာတိုးတက်မှုရှိပေမဲ့ပြီးပြတ်မှုမရှိသေးဘူးလို့ဦးလှမောင်ရွှေကပြောပါတယ
်။တစ်ဖက်ကြားထဲမှာတချို့ပေါ်မရှင်းလင်းတဲ့ဟာတွေကအများကြီးရှင်းလင်းနိုင်တယ်။ဒါသဘောတူရက်တွေရနိုင်တယ်ပေါ့လေ။အစိုးရဘက်ကလည်းသူကဘယ်ဟာတွေတော့ကျွန်တော်တို့လက်ရောင်းနေတာ။ဘယ်ဟာတွေကတော့ဟိုငတော့ဆောင်းကုန်ဖြစ်နေမှုဆိုတဲ့ကိစ္စမျိုးတွေကငိုတွေကမပြေးရတဲ့အတွက်ဒီမျိုးတွေလာတင်ပြတာဖြစ်တဲ့အတွက်အားရပါတယ်။ဒါဒီပြန်လည်းအများကြီးဆက်သွင်းမှုဆွေးနွေးပြီးတော့သူတို့ဆွေးနွေးချက်တွေလည်းပြင်သွားပါမယ်။အဲဒါနဲ့ကျွန်တော်ပြောနေတာကတော့တိုးတက်မှုတွေရှိပါတယ်ဟိုဒါပေမဲ့ပြီးသက်တာတော့မရှိသေးဘူးဆိုတာလည်းသိတယ
်ဒီဆွေးနွေးချက်တွေကိုအမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းချမ်းရေးဘူဟုဌာန MRPC ကိုပြန်လည်သိမ်းပြသွားရမယ်လို့သူကဆိုပါတယ်အစိုးရကိုယ်စားလှယ်တွေအနေနဲ့ NCA ပြည့်ရရေးကူဥတီပြောဆိုနေပေမဲ့လက်တွေ့အနေထားအရမြန်မာတမတော်ကနေထိုးစစ်ဆင်နေစေချင်နေကြောင်းငင်းချမ်းရေးအတွက်ခက်ခဲနေဦးမယ်လို့ DPN ဖွဲ့ကောင်းဆောင်ခူးရယ်ကပြောပါတယ
်ဘယ်လိုသဘောတူမှုရအောင်ဆွေးနွေးကြမလဲဆိုတဲ့နီလာမှာပဲအဲ့တော့ဒီရှိချက်ကလည်းပဲရှင်ပြောရတဲ့မြေပြင်ကတက်ပွက်ချင်းနေနဲ့ဆက်ဆက်နေလေအဖြစ်လဲဆိုရှိချက်က NCA ကိစ္စပဲပြောနေတဲ့အခါကျတော့ NCA ထိုးဘူးဆိုတာကဒီမြေပြင်ချင်းတွေကိုကျွန်တော်တို့မရတန့်ထားရင်ကျွန်တော်တို့ဘက်ကသဘောတူချင်းတော့မှသဘောတူလို့ရရင်တော့မှအချင်းတွေကကျွန်တော်တို့သဘောတူဖို့မတုံ့ပြန်တာလေ
လာမယ့်ဖေဖော်ဝါရီလလောက်မှာမြန်မာအစိုးရဘက်ကနေဒုတိယပင်လုံညီလာခံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားဖို့ရှိနေပြီးတော့တိုင်းဒေသဖွဲ့တွေအလုံးတက်ရောက်နိုင်ဖို့အစီအစဉ်ရှိမရှိကတော့ရေရာမသိရှိသေးပါဘူးလက်ရှိမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တချို့တွေနဲ့စစ်ရေးသိမ်းမှန်နေစေအခြေအနေတွေရှိနေပေမဲ့ချင်းချောက်မှုတွေကြောင့်စစ်ဆက်ညှိနှိုင်းမှုတွေမရတတ်ပဲကျူးပန်းသွားဖို့ကိုမြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့ကောင်းဆောင်ဦးအောင်ကြည်ကနေအဖွဲ့မိတ်ခွန်းမှာပြောဆိုခဲ့ပါတယ်
ကျွန်တော်တို့ချင်းချောက်မှုတွေအတွက်ကျွန်တော်တို့စစ်ဆက်ညှိနှိုင်းဆွေးနွေးမှုတွေဟာရပ်တန့်သွားပေမဲ့အကောင်းဆုံးဖွင့်ရည်တွေကိုရယူခိုင်ပြီးနိုင်ရအောင်ကျွန်တော်တို့ဆက်လက်ပြုလုပ်ကြရအောင်ပြည်ထောင်ရိုက်ခိုင်နေတယ်ဒီလိုဆိုပါတယ်
ဒီဆွေးနွေးပွဲကိုအစိုးရဘက်ကဥအောင်ကြီးဒေါက်တာမင်းစော်ဦးဦးလှမောင်ရွှေနဲ့ဦးကျော်လင်းဦးတို့တက်ရောက်ပြီး TBN ဖွဲ့ကခူးဦးရယ်ဗိုလ်ချုပ်ကွန်မော်ဦးသွန်းစော်ဘူမူကြီးစောစေးအောင်ဘူမူကြီးဆော်လမွန်နိုင်အောင်မငေးဘူမူတညီလူနိုင်ရွှေသိန်းတို့တက်ရောက်ခဲ့ကြပါတယ် TBN နဲ့ငင်းချမ်းရေးကော်မရှင်တို့ကြားနှစ်လကြာရပ်ဆိုင်နေတဲ့ဆွေးနွေးပွဲကိုဒီတောက်ကြာနေ့မှာပြန်လည်စတင်နိုင်ခြင်းလည်းဖြစ်ပါတယ် နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့အသီးပြန်ဟာ UNSC ကအပြည့်ရလက်မှတ်စာချုပ် NCA မထုတ်ရသေးတဲ့တိုင်းဒေသလက်ကန်ဖွဲ့ခုနှစ်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ9ရက်နေ့နဲ့10ရက်နေ့တွင်မှာငြိမ်းချမ်းရေးကော်မရှင်နဲ့ TPN တို့ရန်ကုန်မြို့မှာတတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းရေရာတဲ့သဘောတူညီချက်မရရှိခဲ့ပါဘူး။
နိုင်ကွန်းအိမ်တည်င်းပြပိုးခဲ့တာဖြစ်ပါတယ်။အခုတော့မစ်ဆန်ဟီလီရခိုင်ပြည်နယ်ခီးစဉ်ပေါ်အမြင့်သုံးသက်ချက်တွေကိုနားဆင်ရပါမယ်။ကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်တိုင်းလို့ရခိုင်ပြည်နယ်ကလူ့အခွင့်ရေးချိုးဖောက်မှုတွေကိုနှစ်စဉ်လာရောက်စုံစမ်းစစ်ဆေးပေမဲ့သူတို့ရဲ့အခြေအနေတွေပြောင်းလဲတိုးတက်လာမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။မနေ့လောက်တာနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ဟာဒေသခံမွတ်စလင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့အစိုးရအဖွဲ့ကလည်းတည်တံ့တွေ့ဆုံခဲ့ပါတယ်။ပြည်စုံကိုတော့မိုင်အင်ဂျင်နိုင်ကတင်ပြပေးမှာပါရှင်။
အောက်တိုဘာလနဲ့နိုဝင်ဘာလကနယ်စပ်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတွားရောက်စုံစမ်းဖို့၃ရက်ကြာခီးစဉ်ဖြစ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကစစ်တွေမြို့ကိုရောက်ရှိလာပါတယ်။ရခိုင်ခီးစဉ်မတိုင်ခင်ရန်ဟီလီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတော့ရဟင်းလီတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာဗတ်ပေါင်းဆောင်ရှုထောင့်အမြင်တွေပါဝင်ဖို့လိုကြောင်း VOA ကိုခုလိုပြောပါရယ
်ကျွန်တော်အနေနဲ့တော့ပေါ့နော်သူတင်ပြမဲ့ယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်ဒါသူအနေနဲ့လွတ်လွတ်လပ်လပ်အစီရင်ခံစာတင်သွင်းသူတယောက်အနေနဲ့တင်ပြမှာ哦ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ပေါ်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူတောင်းတက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေတယောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလျင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုညွှန်လင့်ပါတယ်
။ကုလသမဂ္ဂအထူးကုဇလေရန်ဟီလီဟာသူ့ရဲ့၅ချိန်မြောက်ရခိုင်ပြည်နယ်ခီးစင်မှာစစ်တွေမျိုးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတီတောင်မောင်တော်ရတဲ့တောင်မျိုးတွေဘက်ကအခြေအနေတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ကုလသမဂ္ဂအထူးကုဇလေတွေဘက်ကသူတို့အခြေအနေတွေကိုအမြဲတမ်းလာရောက်ကြည့်ရှုပေမဲ့အခုချိန်ထိဘာမှပြောင်းလဲတိုးတက်ခြင်းမရှိသေးတဲ့အတွက်ရဟင်းလီရဲ့အခုခီးစဉ်ကနေရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲမှုရှိအောင်ကုလသမဂ္ဂကထိထိရောက်ရောက်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစစ်တွေမျိုးမွတ်စလင်ဒေသခံတအုပ်ကပြောပါတယ
်။ကျွန်တော်တို့ရဲ့ဒီပြောင်းလဲခြင်းနဲ့ဆန္ဒတွေကိုတင်ပြထားတယ်ဒါပေမဲ့တင်ပြသွားတာပဲရှိတယ်သူလည်းနားထောင်သွားတာပဲရှိတယ်ပြောင်းလဲမှုဘာမှမရှိသေးတဲ့ပုံမှာဒီတစ်ခေါက်ကျွန်တော်ကသူနဲ့ခုနပြောလို့မျိုးပဲတွေ့မယ်ဆိုရင်ဟာကဲလူကြီးမင်းအနေနဲ့ miss အနေနဲ့ကျွန်တော်တို့တွေ့ပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်တွေတင်ပြထားတာအခုတည်းဒီပြောင်းလဲမှုဘာမှမရှိသေးတာကိုတေချာစဉ်းစားပြီးတော့တေချာလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်ကတော့သူ့တောင်းဆိုခြင်းနဲ့တိုက်တွန်းခြင်းနဲ့
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့အရတားအစိုးရတက်လာပြီးနောက်ပိုင်းပြောင်းလဲတိုးတက်မှုတွေဖြစ်ပေါ်လာမယ်လို့အများကမျှော်လင့်နေချိန်မှာတမရော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားအပြင်းထန်တိုက်ပွဲတွေဖြစ်လာသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်မှာလည်းလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာပဋိပက္ခတွေဖြစ်ပေါ်ရတဲ့အကြောင်းရင်းပြဿနာကိုဖြေရှင်းမပေးနိုင်သမျှကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းရဲ့စောင့်ကြည့်ဝေဖန်မှုတွေခံနေရမှာဖြစ်တယ်လို့ American ပြည်ထောင်စုအခြေစိုက်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။
ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာတက်တော့လည်းပဲဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုကိစ္စတွေလူခွင့်ကိုယ်စားလှယ်ကလာကြည့်ရတယ်ကြည့်တဲ့အခါမှာလည်းဂျန်နုံပြည့်မပြုတ်တဲ့နေရာတွေလည်းရှိသေးတယ်ဆိုတော့ကကျွန်တော်တို့ပုံမှန်နိုင်ငံမှာအဲ့ဒါလိုနိုင်ငံတကာကနေပြီးလာကြည့်ရအောင်လူခွင့်ရေးချိုးဖောက်မှုတွေဟာဒီတိုက်ပွဲဖြစ်ရာဒေသနဲ့နောက်တစ်ခါအစိုးရကိစ္စတွေဖြစ်ပေါ်တဲ့ဒေသတွေမှာဖြစ်နေတာအဲ့ဒီဖြစ်နေတဲ့အကြောင်းရင်းတွေကိုဟိုဖြည့်ရှင်းပြီးတော့ပြည်လဲအောင်မလို့မချင်းခတော့ကျွန်တော်တို့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့် NLD ဆိုတာကိုလည်းဟိုလိုတာတဲ့ပုံပြီးမျောလင်းလို့မရဘူး။ဘာကြောင့်လဲဆိုတော့ NLD ဆိုတာတခုတည်းလုံးလို့မရတဲ့အရာတွေအလွန်လုံးများတယ်
။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့ NLD အစိုးရအနေနဲ့တက်မတော်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့ ပြက်ကွက်ခဲ့တယ်လို့2019ခုနှစ်နိုင်ငံတကာလူခွင့်ရေးအစီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာရေးရာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter လူမှုကွန်ရက်တွေပေါ်ကရေးသားဖော်ပြမှုတွေနဲ့မဲဆွယ်စည်းရုံးရေးကာလကပြောဆိုမှုတွေကြောင့်သူဟာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးလိုအပ်တာထက်ပိုပြီးပြောတဲ့လူဂျားဝင်ဆုတ်ဖက်မှုကိုမလိုလားတဲ့လူအထီးကျန်ဝါဒီသမားတစ်ဖက်သက်သမားနဲ့အရှိကိုအရှိတိုင်းလက်ခံတဲ့သူတူဖြစ်သတ်မှတ်လာကြပါတယ်။ဇန်နဝါရီ20ရက်နေ့မှာကျန်းသစ္စာချိန်ဆဖို့ပြင်ဆင်နေတဲ့ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မာဆော့ဖာရီဗာသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအတွေ့အကြုံရှိသေးတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကကမ္ဘာရေးရာတွေနဲ့ပတ်သက်ပြီးပြောစရာတွေအများကြီးရှိခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်တွေဟာကာကွယ်ရေးအသုံးစရိတ်ညီတူညီမျှတုံးဆွဲမှုမရှိဘူးဆိုပြီးနေတိုးအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသလိုရုရှားနဲ့နှွေးထွေးတဲ့ဆက်ဆံရေးရဖို့ကြိုးစားခဲ့ပါတယ်။IS တွေကိုလည်းအကြီးအကျယ်ဘုံကျဲတိုက်ခိုက်သွားမယ်ဆိုပြီးကြမ်းတမ်းတဲ့စကလုံးတွေနဲ့ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံကလည်းဝေဖန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအိမ်ဖြူတော်ကိုရောက်လာချိန်မှာလက်တွေ့လုပ်ရမယ့်အရာတွေဟာမလွယ်ကူဘူးဆိုတာသူ့အရင်သမ္မတဖြစ်ခဲ့သူနှုတ်သိရှိခဲ့တယ်လို့ပဲမဲဆွယ်စည်းရုံးရေးကာလကပြောဆိုခဲ့တဲ့အကြောင်းအရာတွေနဲ့လက်တွေ့လှုပ်ဆောင်ရမယ့်အရာတွေဟာတခြားစီပဲဆိုတာကိုထရမ့်အနေနဲ့ကြုံတွေ့လာရမယ်လို့ဝါရှင်တန်မှာရှိတဲ့ပါတီနီယမူဝါဒဆိုင်ရာBPC အဖွဲ့ရဲ့ညွှန်ကြားရေးမှူး Please Mr. ကပြောပါတယ
်။ The world is not necessarily going to
သမ္မတထရမ့်မှာသူအစီအစဉ်ချထားတဲ့အတိုင်းတည်လို့ချင်တဲ့အရာတွေအားလုံးကိုကမ္ဘာကသူ့ကိုလှုပ်ခွင့်ပြုမှာမဟုတ်ပါဘူး
။တကယ်တော့ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးအဖွဲ့ရဲ့အကြံပေးချက်တွေမဲဆွယ်ပွဲကာလကချမှတ်ထားတဲ့မူဝါဒတွေနဲ့ကမ္ဘာတွန်းမျောလင့်မထားတဲ့အဖြစ်ပြက်တွေပေါ်မူတည်မှာဖြစ်ပါတယ်။သူ့ရဲ့နိုင်ငံခြားရေးမူဝါဒကိုတက်မှတ်နိုင်ဖို့အတွက်ထရမ့်ဟာExxonMobil ကုမ္ပဏီအကြီးအကဲ Rex Tillerson ကိုသူ့ရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခဲ့တယ်လို့အငိမ့်စားကျယ်လေးဝင်ဖို့ချုပ်ကြီး James Matti ကိုလည်းကာကွယ်ရေးဝန်ကြီးအဖြစ်ရွေးချယ်ခဲ့ပါတယ်။အကောင်းဆုံးအစိုးရအဖွဲ့ကိုဖွဲ့နိုင်အောင်ကျွန်တော်တို့လှုံ့ဆော်နေတာဖြစ်တဲ့အတွက်ညံရင်အမျက်ဆုံးအစိုးရအဖွဲ့တစ်ဖွဲ့တေချာပေါက်ဖြစ်လာမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ထရမ့်နိုင်ငံခြားရေးဆိုင်ရာအတွေ့အကြုံရှိတဲ့ပုံမှာတော့ဝေဖန်သူတွေကစိုးရိမ်နေကြပါတယ်။မူဝါဒရေးရာဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ Center for American Progress အဖွဲ့က Brian Cartolis ကအခုလိုပြောပါတယ
်။ On foreign policy he's exhibited no experience.
ရှမ်ဟာနိုင်ငံရေးမူဝါဒနဲ့ပတ်သက်တဲ့အတွေ့အကြုံလည်းမရှိသလိုလက်တွေ့ကမ္ဘာမှာဖြစ်နေတဲ့ရှုပ်ထွေးလာတဲ့ကမ္ဘာအခင်းကျင်းတွေအပေါ်အပြေးယူလုပ်နိုင်မဲ့အရည်ချင်းရှိတယ်ဆိုတာလည်းစိစိကြကြမပြနိုင်ပါဘူး။
ဒါပေမဲ့ထရမ့်ရဲ့အကြံပေးပုံကိုယ်တွေကတော့သမ္မတရဲ့ဝေဖန်ပိုင်းဖြတ်နိုင်စွမ်းနဲ့ကျွမ်းကျင်လိမ္မာမှုတွေဟာနိုင်ငံခြားရေးမူဝါဒထက်ပိုပြီးအရေးကြီးတယ်လို့ဆိုကြပါတယ်။အခုအပြောင်းကာလထရမ့်ရဲ့နိုင်ငံခြားရေးမူဝါဒအဖွဲ့ကိုအကြံဉာဏ်တွေပေးနေတဲ့ Conservative Heritage Foundation အဖွဲ့က James Carafano ကတော့အမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီး Mr. Trump မှာအတွေ့အကြုံတွေမရှိသေးပေမဲ့လည်းသူသမ္မတကောင်းတယောက်ဖြစ်မလာနိုင်ဘူးလို့ပြောလို့တော့မရပါဘူးလို့ဆိုပါတယ်။တခုရှိတာကထရမ့်မှာစီးပွားရေးနောက်ခံအတွေ့အကြုံကောင်းကောင်းရှိတာကြောင့်အားလုံးကိုပုံမှန်အတိုင်းလုပ်ရမယ်သဘောထားရှိပါတယ်။တရုတ်နဲ့ရုရှားအပေါ်ဆက်ဆံတာကအစအီရန်နျူကလ িয়ার ကိစ္စတွေဆုံးအပြေးယူလုပ်ရမယ်အခွင့်အလမ်းတွေလို့သူကမြင်ပါတယ်။ BPC အဖွဲ့ရဲ့ညွန်ကြားရေးမှူး Blame Mr. ကအခုလိုပြောပါတယ
်။ It's the art of the deal. And so
ဒါဟာအပြေးယူလုပ်တဲ့အမှုပညာတစ်မျိုးပါ။သူ့ရဲ့ညှိနှိုင်းပြောဆိုမှုတွေမှာအများကြီးတွေ့နေပါတယ်။နိုင်ငံခြားခေါင်းဆောင်တွေနဲ့ဆက်ဆံရမှာသူ့အပြေးယူလုပ်ရမယ့်အပိုင်းတစ်ခုအဖြစ်နဲ့ Trump ကမြင်တာပါ
။ဒါပေမဲ့လည်းနိုင်ငံခြားရေးမူဝါဒဆိုတာစီးပွားရေးအပြေးယူလုပ်တယ်လို့မျိုးမဟုတ်ပဲသမ္မတကဆုံးဖြတ်လို့ရတဲ့အရာတစ်ခုလည်းမဟုတ်ပါဘူး။တခါတလေမှာတည်ရေးရှင်ရေးအကျိုးဆက်တွေအထိရှိလာနိုင်တယ်လို့တခါတလေကြတော့လည်းစစ်ပွဲနဲ့ငြင်းငြင်းရေးအကျိုးဆက်တွေပါလိုက်ပါလာနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့အမေရိကန်သမ္မတဒီမကြခင်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့တရုတ်နိုင်ငံကအကြီးဆုံးအွန်လိုင်းဈေးကွက်ကြီးဖြစ်တဲ့အလီဘာဘာဝက်ဘ်ဆိုက်အကြီးအကဲဂျက်မာတို့နဲ့တနင်္လာနေ့ကတွေ့ဆုံပြီးအမေရိကန်ကုန်ပစ္စည်းတွေကိုအလီဘာဘာအွန်လိုင်းဈေးကွက်ကြီးပေါ်တင်ပြီးအာရှတလွားမှာရောင်းနိုင်ဖို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ကအသာစီးရအောင်လှုပ်ထားတယ်လို့ဆွတ်ဆွဲနေတဲ့ဒေါ်နယ်ထရမ့်နဲ့တရုတ်စီးပွားရေးလုပ်ငန်းရှင်ကြီးတွေ့ဆုံမှုကနေဘလို့အကျိုးအမြတ်တွေရှိလာမလဲဆိုတာကို VOA သတင်းတောက် Victor BT ရဲ့သတင်းကိုအခြေခံပြီးမဆုမြတ်မွန်ကစူးစီးတင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့အလီဘာဘာအွန်လိုင်းဈေးကွက်ကြီးကိုတည်ထောင်သူလည်းဖြစ်အမှုဆောင်ဥက္ကဋ္ဌလည်းဖြစ်တဲ့ချက်ကမာရိုမစ္စတာထရမ့်ရဲ့နယူးယောက်မြို့ကထရမ့်တာဝါမှာဇန်နဝါရီလ9ရက်နေ့ကတွေ့ဆုံခဲ့ပြီးတော့အမေရိကန်ကအသေးစားစီးပွားရေးလုပ်ငန်းတွေရဲ့ကုန်ပစ္စည်းတွေကိုအလီဘာဘာအွန်လိုင်းဈေးကွက်ပေါ်မှာတင်ရောက်နိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်လက်ရာစိုက်ပျိုးရေးနဲ့အဝတ်အထည်လုပ်ငန်းအသေးစားတွေအနေနဲ့အလီဘာဘာကနေတဆင့်တရုတ်ဈေးကွက်ထဲကိုတိုက်ရိုက်ရအောင်ဖြန့်ချိနိုင်ရေးဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးမှာဂျက်မားကသတင်းတောက်တွေကိုခုလိုပြောကြားခဲ့ပါတယ်။
Yes, very productive meeting. We discuss about the helping the American small business selling things through Alibaba platform to China and to Asia.
သိတိရောက်တဲ့တွေ့ဆုံမှုဖြစ်ပါတယ်။အမေရိကန်အသေးစားစီးပွားရေးလုပ်ငန်းတွေကကုန်ပစ္စည်းတွေကိုတရုတ်နဲ့အာရှမှာရောင်းချနိုင်ဖို့အလီဘာဘာအွန်လိုင်းဈေးကွက်ပေါ်ကနေဘလို့ကူညီရောင်းနိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေအကြောင်းလူငယ်တွေအကြောင်းနဲ့အမေရိကန်လေယာထွက်ကုန်တွေတရုတ်ကိုရောင်းနိုင်ဖို့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တာပါ။အမေရိကန်နဲ့တရုတ်ပုံမရင်းနှီးတဲ့ဆက်ဆံရေးရှိတဲ့နယ်ပိုအကျိုးရှိအောင်လုပ်သင့်တယ်လို့ထင်ပါတယ်။
Jack Ma နဲ့အတူသတင်းတောက်တွေရဲ့အမေကိုခတ်တူတူဖြေကြားခဲ့တဲ့ Donald Trump ကလည်းတရုတ်တန်းကျွယ်တထေးကြီး Ma နဲ့ပေါင်းပြီးတော့ကောင်းကျိုးရှိမဲ့ကိစ္စတွေကိုလှုပ်သွားမယ်လို့ဆိုခဲ့ပါတယ်။ဝယ်လိုအားများလာနေတဲ့တရုတ်ဈေးကွက်ထဲမှာနိုင်ငံခြားဖြစ်ကုန်တွေကိုများနိုင်သမျှများအောင်လို့ Alibaba Online ဈေးကွက်ကစ조사နေတယ်လို့စီးပွားရေးသတင်းတွေကိုအဓိကအသားပေးဖော်ပြတဲ့ Bloomberg News ကသုံးသပ်ပါတယ်။American ထွက် Cherry သီးတွေ၊ Pan သီးတွေနဲ့ Alaska ဒေသထွက်ပင်လယ်ဇာတွေကိုလည်းအလီဘာဘာမှာဝယ်လို့ရနေပါတယ်။တရုတ်မှာတက်နိုင်တဲ့လူလက်တန်းစားတွေများလာတာနဲ့အမျှအမေရိကန်ထရက်ကုန်တွေအပေါ်ဝယ်လို့အားကလည်းများလာနေတာကြောင့်အခုလိုမျိုးအမေရိကန်ပစ္စည်းတွေရောင်းမဲ့အစီအစဉ်ဟာအလီဘာဘာအတွက်ရောဒေါ်နယ်ထရမ့်အတွက်ပါအကျိုးရှိစေလိမ့်မယ်လို့ရှီကာဂိုတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနပါမောက်ခဒါလီရိုင်းက VOA ကိုပြောပါတယ်။ဒီအချက်ကနှစ်ဖက်လုံးအတွက်အကျိုးရှိစေမှာမှန်ပေမဲ့ကုန်သွယ်ရေးစီးပင်းစည်းကမ်းတွေအတိုင်းစက်မှတ်သင့်တယ်လို့ထောက်ပြပါတယ်။
Yeah, I think that's very interesting because a lot of the Midwestern states in particular have voted for the president elect and all that and of course
ဒီအချက်ကတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်အထူးသဖြင့်အနောက်လေပိုင်းပြည်နယ်တော်တော်များများကဒေါ်နယ်ထရမ့်ကိုမဲပေးခဲ့ကြတာပါအဲ့ဒီပြည်နယ်တွေကပစ္စည်းတွေကိုဈေးကွက်တင်ဖို့ဂျက်မာကပြောတာကသူ့အတွက်နိုင်ငံရေးအရာသုံးဝင်ပါတယ်နောက်တစ်ခုကလည်းတရုတ်စားသုံးလူတွေဘက်ကကုန်ပစ္စည်းမျိုးစုံဝယ်လိုအားကအခုနှစ်ပိုင်းတွေမှာပိုးပြီးတော့များလာပါတယ်ဈေးတွေကလည်းတိတိသာသာမြင့်တက်နေပါတယ်။ဒီအချိန်တွေမှာတရုတ်ဈေးကွက်ထဲဝင်နိုင်မယ်ဆိုရင်ထုတ်လုပ်သူတွေဘက်ကကြိုးစိုးမှာပါ။အကောက်ခွန်ခွင့်ပြုချက်တို့လေယာထွက်ကုန်တွေတက်မှတ်ချက်နဲ့ညီမညီစစ်ဆေးတာတို့ကိုတော့တည်တည်ချာချာလုပ်ဖို့လိုပါလိမ့်မယ်
။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ကအသာစီးရအောင်ရွှေငွေတန်ဖိုးကိုတရုတ်အစိုးရကခြေလှမ်းနေတယ်။သူသမ္မတဖြစ်လာခဲ့ရင်တရုတ်သွင်းကုန်တွေအတွက်အခွင့်အရေးတိုးကောက်မယ်ဆိုတာမျိုးရွေးကောက်ပွဲမဲဆွဲစဉ်မှာဒေါ်နယ်ထရမ့်ကကတိပြုခဲ့တာဖြစ်ပါတယ်။အခုတော့တရုတ်ကအကြီးဆုံးစီးပွားရေးလုပ်ငန်းကြီးတစ်ခုရဲ့အကြီးအကဲနဲ့ကုန်သွယ်ရေးသဘောတူညီချက်တွေလုပ်ဖို့ဆွေးနွေးခဲ့တာကအပြုသဘောမြင်နိုင်သလားဆိုတဲ့အပေါ်မှာရှီကာဂိုတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနပါမောက်ခဒါလီရိုင်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
Of course, Mr. Jack Ma has been friendly with the Chinese government. So in essence, whatever he has spoken at the
Mr. Jack Ma ကတရုတ်အစိုးရနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်။အဲဒါကြောင့်ဆွေးနွေးပွဲမှာသူပြောခဲ့တဲ့များကစီးပွားရေးအရာရေးပါတယ်လို့တရုတ်အစိုးရနဲ့အမေရိကန်အစိုးရကြားပေါင်းကူးတဖွဲ့လုတ်ပေးရရောက်ပါတယ်
။ Mr. Trump မဲဆွယ်စဉ်ကာလတုန်းကတရုတ်အစိုးရအပေါ်ပြင်းပြင်းထန်ထန်စကားအဖြစ်ပြောခဲ့တာတွေရှိပေမဲ့ American ထွက်ကုန်တွေတရုတ်ကိုတင်ပို့မှုတိုးလာတာနဲ့တရုတ်ယင်းနှိမ့်နှံမှုတွေအမေရိကန်မှာပိုများလာနေတာကြောင့်ကုန်သွယ်ရေးအရာတော့အမေရိကန်နဲ့တရုတ်ကြားမှာခိုင်မာတဲ့ဆက်ဆံရေးဆက်ရှိနေမှာဖြစ်တယ်လို့ပါမောက်ခဒါလီရိုင်းက VOA ကိုပြောပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းစနေနေ့မနေ့အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသခံတွေတောင်းဆိုလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနက်6:00နာရီကနေ9:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိတယ်လို့အမျိုးသမီးကန္ဓာမှာတော
့ You took on a role you didn't ask for and you made it your own.With grace and with grit and with style.
American သမ္မတ Barack Obama ပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မန္နနာချန်းစုစည်းတင်ပြထားပါတယ်ရှင
် Asia is still saying no to dress ဆိုတဲ့ခေါင်းစဉ်နဲ့ဒီ economic စာဆောင်မှာရေးသားထားတဲ့ဆောင်းပါးမှာတော့မြန်မာနိုင်ငံအပါအဝင် Asia နိုင်ငံတော်တော်များများမှာမူရစ်စေဝါကိုလုံးဝလက်မခံကြသေးတဲ့မူဝါဒတွေကိုကင်ဆယ်ထားကြစေဖြစ်တဲ့အကြောင်းရေးသားထားပါတယ်ကချင်ပြည်နယ်ကဆေးဖြတ်ခန်းတစ်ခုမှာထိတ်တုံးခတ်ပိတ်လောင်ထားပြီးတော့ဆေးဖြတ်ပေးတာတိုင်းရင်းစင်းနဲ့ခရီးရန်ကျန်းစာနဲ့ကုစားတာလို့ခက်ကြမ်းကြမ်းမူရစ်ဆေးဆွဲသူတွေကိုကုသပေးနေတဲ့အကြောင်းအစချီရေးသားထားပါတယ်။မူရစ်ဆေးဝါးတိုက်ဖြတ်ရေးလှုပ်ရှားသူတွေကမိန်းကင်းတွေကိုဖျက်ဆီးတာလို့လူလူအားနဲ့မူရစ်ဆေးဝါးနှိမ်နှင်းမှုစ조사တာတွေရှိတယ်လို့စင်ကာပူလိုနိုင်ငံမျိုးမှာတော့တေတံလိုပြင်းထန်တဲ့ပြစ်ဒဏ်တွေနဲ့အရေးယူတာတွေဟာမူရစ်ဆေးဝါးကိုဆေးပြစ်ဝါးပြစ်သုံးဆွဲခွင့်ပြုလာနေတဲ့အနောက်နိုင်ငံတွေနဲ့မတူတဲ့ထူးခြားမှုတွေဖြစ်ထောက်ပြထားပါတယ်။စင်ကာပူရဲ့အိန္ဒိချင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းအလားတူမူရစ်ဆေးဝါးအမှုတွေကိုတေတံစီရင်လေးရှိတယ်လို့ဖိလစ်ပိုင်နိုင်ငံမှာလည်းသမ္မတဒူတာတည်တက်လာပြီးတဲ့နောက်မူရစ်ဆေးဝါးမှောင်ခိုသူတွေကိုနှိမ်နှင်းမှုတွေအကြီးအကျယ်လုပ်ခဲ့တာပါ။ဖိလစ်ပိုင်မှာဒူတာတေးသမ္မတတာဝန်ယူပြီး6လအတွင်းမူရစ်ဆေးဝါးမှောင်ခိုရောင်းဝယ်သူတုံးဆွဲသူတွေအဖြစ်လုံခြုံရေးအာဏာပိုင်တွေတပ်ဖြတ်ခဲ့တာ6200ကျော်ရှိခဲ့ပါတယ်။1998ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာ2008ခုနှစ်ကြာရင်တစ်ကမ္ဘာလုံးမူရစ်ဆေးဝါးကင်းစင်မှုရည်မှန်းချက်ထားခဲ့ပေမဲ့မနစ်ကညီလာခံမှာတော့ရည်မှန်းချက်ကို2019ခုနှစ်အထိရွှေ့ခဲ့ပါတယ်။အာရှတိုက်ကမူရစ်ဆေးဝါးတိုက်ဖြတ်နေတဲ့ပုံစံတွေဟာပြင်းထန်လွန်းတယ်လို့ဆိုကြပေမဲ့စင်ကာပူပြည်ထောင်စုဝန်ကြီးကတော့ဒီထက်ကောင်းတဲ့ပုံစံမရှိဘဲပြောင်းဖို့လားမပြောနဲ့လို့ကုလသမဂ္ဂညီလာခံမှာတုံ့ပြန်ထားပါတယ်။အာရှနိုင်ငံတွေအနေနဲ့တစ်ချိန်မှာတော့အနောက်နိုင်ငံတွေလိုသဘောထားမျိုးပြောင်းလဲကောင်းပြောင်းလဲလာနိုင်ပါတယ်။ဒါပေမဲ့လည်းလက်တလုံးမှာတော့ဖိလစ်ပိုင်သမ္မတဒူတာတေးတို့လိုနိုင်ငံရေးခေါင်းဆောင်တွေအတွက်ကတော့လူလူထောက်ခံမှုရနိုင်တဲ့နိုင်ငံရေးကစားကွက်တစ်ခုဖြစ်နေနိုင်သေးတယ်ဆိုတာနဲ့စောင့်မောက်ညီကုန်းချုပ်ထားပါတယ်ရှင်။ကုန်းထုတ်လုပ်ငန်းတွေမှာတိုးတက်ဖို့နျူကလ িয়ার နည်းပညာတွေမြန်မာနိုင်ငံအသုံးပြုဆိုတဲ့ခေါင်းစဉ်နဲ့ IAEA အပြည်ပြည်ဆိုင်ရာအမှုမြူစွမ်းရင်အေဂျင်စီရဲ့သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံ Miklos Gaspar ရေးသားချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်။ရေနံနဲ့သဘာဝတန်ခွေကဏ္ဍမှာနည်းပညာကိုအောင်မြင်စွာအသုံးချနိုင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတဝန်စက်မှုလုပ်ငန်းတွေမှာနျူကလ িয়ার နည်းပညာကိုစတဲ့အသုံးပြုကြည့်ဖို့ကျွမ်းကျင်သူတွေလှုံ့ဆော်နေကြတယ်လို့ဆိုထားပါတယ်။အရက်ဖက်တုံနျူကလ িয়ার နည်းပညာဟာကုန်ထုတ်လုပ်မှုတွေမှာထိခိုက်ပျက်စီးမှုနဲ့ရေဒီယိုသတ္တိကြွဓာတ်တွေမဖြစ်စေဘဲစစ်ဆဲမှုနဲ့မုန်းမံထိမ့်သိမ်းမှုတွေလှုံ့ဆော်ရမှာအရေးကြီးပါတယ်ဒီနည်းပညာနဲ့ပဲရန်ကုန်နီးတန်လျင်ရေနံချက်ဆက်ရုံမှာပုံမှန်စစ်ဆဲမှုတွေလှုံ့ဆော်ပေးနေတယ်လို့လည်းဆိုပါတယ်ကုန်ထုတ်လုပ်ငန်းတွေမှာနျူကလ িয়ার သိပ္ပံနဲ့နည်းပညာဟာစံသစ်တီထွင်မှုတွေနဲ့အရေးသွေးတိုးတက်အောင်ဆောင်ကျဉ်းပေးနိုင်တယ်လို့ဝင်ငွေနှိမ့်ကြတဲ့နိုင်ငံမျိုးမှာတော့ဒီလိုအဆင့်မြင့်နည်းပညာတွေကိုအသုံးချနိုင်တယ်ဆိုတာပြသရမှာမြန်မာနိုင်ငံဟာဆန်နမူနာကောင်းတစ်ခုဖြစ်ကြောင်းလဲ IAEA ရဲ့ယူပနဲ့ဓာတုသိပ္ပံဆိုင်ရာဌာနညွှန်ကြားရေးမှူးရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ကုန်ထုတ်လုပ်မှုနဲ့အရေးသွေးထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အရက်ဖက်သုံးနျူကလ িয়ার နည်းပညာကိုမြန်မာနိုင်ငံမှာချက်ချက်ပြန့်ပြန့်အသုံးပြုဖို့ရည်မှန်းထားတယ်ဆိုတဲ့အကြောင်းကိုလည်းဆောင်းပါရှင်ကအဆုံးသတ်ရေးသားထားပါတယ်ရှင
်။တောရရှင်များရှင်တိုင်းဒေသဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံကအတိုင်းဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။တိုက်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ။စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ထားပါရစေ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i e r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။2009ခုနှစ်ကစလို့သမ္မတသက်တမ်း20ထမ်းဆောင်ခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ချီကာဂိုမှာပြောကြားခဲ့တဲ့နှုတ်ဆက်မိန့်ခွန်းမှာသူ့ရဲ့ဇနီးတဲ့မီရှယ်အိုဘားမားဟာစန်ထားပွဲဇနီးကောင်တူဦးဖြစ်တယ်လို့မိခင်ကောင်တူဦးလည်းဖြစ်တဲ့ဂုံယူပွဲသမ္မတကတော်တူဦးဖြစ်ကြောင်းပြောဆိုသွားပါရယ်။သမ္မတကတော်မီရှယ်အိုဘားမားရဲ့အတူယူစရာကောင်းတဲ့အကြောင်းတစ်စိတ်တစ်ကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကတင်ပြထားပါရယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
For the past 25 years you have not only been my wife and mother of my children you have been my best friend You took on a role you didn't ask for, and you made it your own, with grace and with grit and with style and good humor.
Longer than 25 minutes, Karate Michelle had to know your chizmi, to know the mirror and making piyong damga. Atay aso misuwe kong le piyapare. Saga thamra koro mluchi mi melule nunyan te muizwa neve masyore zwelungla ne tika sisi nale mu piyata bi ta wunji ke du piyapare.အိမ်ပြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပေးနိုင်ခဲ့သူလည်းဖြစ်ပါတယ်။သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာ့ရဲ့မျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်။မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်။နိုင်ငံဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။အဲ့ဒါကတော့သမ္မတဥပမာကရှီကာဂိုမှာအင်္ဂါနေ့ညကသမ္မတဦးနေနဲ့နိုင်ငံကိုသူ့ရဲ့နောက်ဆုံးပြောကြားတဲ့နှုတ်ဆက်မိကုန်းမှာသူ့ဇနီးဖြစ်သူမီရှယ်ဥပမာကိုသမ္မတတက်တန်း20အတွင်းသူရဲ့ဘေးမှာပါရမီဖြစ်ပေဖြစ်ကြံ့ကြံ့ခံရက်တည်ခဲ့တာကိုချီးကျူးပြောကြားသွားခဲ့တာပါ။သမ္မတဥပမာပြောခဲ့သလိုပါပဲ။ Illinois ပြည်နယ်ရဲ့အထက်လွှတ်တော်မှဖြစ်ထမ်းဆောင်နေတဲ့ခင်မွန်းတယ်ဘရက်ဥပမာက2008ခုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးချယ်ခံမှုဆန္ဒရှိခဲ့စဉ်ကဇနီးဖြစ်သူအနေနဲ့အသိအပေးခြင်းပုံမပေါ်ခဲ့ပါဘူး။ဒါပေမဲ့နိုင်ငံကသူ့ရဲ့ခင်မွန်းကိုပထမဦးဆုံးလူမဲသမ္မတဖြစ်ရွေးချယ်ခဲ့တော်လေသမ္မတဂရော့ဖြစ်မီရှယ်ဥဘာမာကတာဝန်ကျခဲ့သူလေးဖြစ်ပါတယ်။သူကသမ္မတဂရော့တူအနေနဲ့ Let's move ဆိုတဲ့ညစဉ်ဘဝမှာအဝလွန်နဲ့ကလေးတွေလှလှရှာရှာလက်ကျင်ငန်းယူကြဖို့နဲ့အသီးအနှံတွေအဓိကထားစားသုံးဖို့အစီအစဉ်ကိုအားပေးခဲ့တယ်လို့ Joining Forces ဆိုတဲ့စစ်မှုတန်းတွေနဲ့သူတို့မိသားစုဝင်တွေရဲ့ဘဝမြင့်တင်ရေးလုပ်ငန်းတွေနိုင်ငံတစ်ပါးလှုပ်ရှားဆောင်ရွက်ခဲ့တယ်လို့ Reach Higher ဆိုတဲ့ပ
Pinya ye ma, tetam pinya pin, tekadu pinya guba, sibu nanja ye twe, chubambu, see se ne. Let girls learn sure. Gabad mama, minkling ye re, pinya dingwe, yashi ye twe, see se nwigule, Michelle Ubamaga, usangedu pipari. Kuru, the magrod unine, Michelle Obama ye, swan sound jet wija. American Nangan Dariga, tu upo taukamu, jima gerale pipari. Tanguya Chelsea Ligu, Zanarela, Sakunyani, Munishi, Michelle Lavon Robinson Ha, Illinois Bine, Chicago Ma Mwipwa Gebi, Pagin Pidu, Francis Robinson Ya, Chicago Muye, Yibise Gombrid Kuma, Mudan Pipare, Migi Marion Shield Robinson Ya, Ganuga, Inshima Pikebi, Tutmi Tedan Jang Dwaramada, Sidoza Ma, Yongsi Ma, Lukedu Pipare, Throye Bibu Zinzet Dwigaro, Lume Chijunwi Pike Charaba Miba Dwiga Pinya Yigu Abide Dwejangli The Mi Pidunine Tingya Tekduri Pide Princine Harvard Tekduruma Ubri Wegu Yashi Kedu Pipare Barack Obamane Tanguya Kuzen Kunima Puza Songebino Malayane Sasha Sure Tamin U Tonga Gea Gani Pagin Piduga Tamara Pila Yaga Imburogu Yakera Pipare In Birogo Yauke, Bimelule, Midazuye, Dambogo, Ting Dingedu, Michelle Obamaga, Migin de Unine, the mean Ugo, Blue South Shau, Kedres Rago, Tuye, Mingonema, Piopia, Kebari.
I will never forget that winter morning as I watched our girls, just 7 and 10 years old.
Conanine, Sandy Iwe, Chimat Mingin Unine, Lenedwe, Kansan Tajare, Tato, Soundwine do, SUV, Kameji, CB, Tredwajazi. Gabrin Bogani, Chimatmin Uye, Mianarigu, Mianayare, Eddie Niga, Mingweha, Chimamisidega, Matredovau, Eddie Dunga, Yinlis Wanebe, Sinza Midagaro, Throye Buaha, Maluebu Surababe, Eddie Chima, Chimat Bobau Keragaro, Chimaro Imburoma, Nigere, Chingha, Chimatmin Uye Miami, Throw Pelo Lum Lamiaon, Gibian Lajame, Throw Boye Naga Sokanha, Chimaro Boma, Muti Nides Rago, Chimani Brak Nidang Sinam Yipi Imbiroma Nanganye Mimonto Ji Kanyare Bwahma Akonzung Pepin Bebu Juza Geta Pipare Lu Michelle Obamaga Bio Geta Pipare Ubri Boyad Upide Michelle Obama Nine Atwe Ko Apyo Suha Tebi Piata Kamon Lara Pipare Natown Secha American Tamra Yuga Bwema Democrat Party Ga, Tamara Lampi, Wiao Yuiche, Kangere, Nangan Jai, Winji Hong, Hillary Clinton, Nanya Yedwe, Meswe Lushayama, Michelle Obama, Biogere, Migune, Mayasia, the Chekaro.
That when someone is cruel or acts like a bully, you don't stoop to their level. No, our motto is when they go low, we go high.
Nizuga, Tessigani B, Bujaja, Sessan Lion, Ed Lupian B, Sessan Bune. Jamaru leka in tare kanyu jegaro. De peka, sindan nene, jumu lamesui, gobega, sindan nime, deka shishine, dumbianbu, surago, jamat min ugu, dontin soma, gere, lu Michelle Obamaga, glendinye, meswe, megoma, bioja, gera pipare. Michelle Obama nene, the mrakaro pi, shinida, the dampi, now song in buroma, biojare, meungaro, dinyaye, wendamiago, pipare.
To the young people here and the young people out there, do not ever let anyone make you feel like you don't matter or like you don't have a place.
Dinyama Yalure, Lungeruyo, Nangan Pama, Shide, Lunge Dwiguo, Chima, Piolu Ragaro, Medica Nangaye, Lune Mubuama, Nia Bimakaya, Wuso B, Naucham, Nijabube Pipare, Aluma, Aquinye, Shijabare, Go Pichinago, Piquin, Shijabare. Tabime, Chima, Diniama, Shinshin, Piolu Ragaro, Di Queen Yeha, Tupaduro, Chalamam Hobabu, Go Josama, Yama Pipari, Go Queen Yeha, Yapanguin, Dia, Sobido, Majozabe, Mnijavani, Yin Kissesega, Lungedwe, Josa, Geja the Lube, A Cookie, Lungedwile, Go Dawingu, Jijayama Pipari, Edagaro, A Cook, Nayuede, Boa, Chinga Salu, Cookoko, Pinsin, Jabube Pipari. Nangama, Pitamiagu, Sewin Zajaba, Nangadat U Dawingu, Jijaba, Medigaye, Santa Jedwigu, Gagwe, Sashau Java, Soluragaro, Gamzung Pinya Yegu, ကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်။ဒါမှလည်းအောင်မြင်မှုရမယ်။ကိုမိသားစုကိုကိုရှာဖွေလှုပ်ကြွေးနိုင်မယ်။ကိုလူအဖွဲ့အစည်းမှလည်းအဖိုးတန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။သမရဂရောဖြစ်အင်ပြူတော်မှာရှစ်နှစ်ကြာတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုက်ရဲ့အမျိုးသမီးများခန္ဓာကိုညီကုံချုပ်အပ်ပါလိမ့်ရှင်။
သူ့အမွေအနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကိုကပွင့်ပွင့်လင်းလင်းနဲ့တိတ်ခတ်ရှိရှိနဲ့ဘာမဆိုမှမှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစရာမလိုဘူးကို project တစ်ခုလုပ်တော့မယ်ဆိုလေလူနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြင့်မော်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြင့်မော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာဧကန်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူတွေနဲ့တသားတည်းဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့စင်ရဲတဲ့ကိုမှအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတော့ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်ဆိုပြီးတော့ပညာရေးလည်းနှီးမောင်းထိုးပြတယ်နောက်ပြီးတော့ဘလောက်ပဲစားတက်တက်လုပ်ခဲ့ရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောင်းတယ်လည်းပတ်သက်ပြီးတော့သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့တဲ့ကိုင်းနဲ့ကြိုင်းခဲ့မှာပေါ့နော
် you can bend
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ်ပံတဲ့နည်းပညာအစီအစဉ်လှပဒေါ်ခင်မျိုးသက်စူးစီးတင်ပြထားပါရရှင
်။ပြီးခဲ့တဲ့2016ခုနှစ်မှာပြန်ပြင်းမြဲစွန့်ရင်ကဏ္ဍဟာနှိမ့်မိန်သွားတယ်လို့ Dream လို့ခေါ်တဲ့မြမပြန်ပြင်းမြဲစွန့်ရင်အသင်းကဥအောင်မြင့်ကပြောပါတယ်။ဘာကြောင့်အခုလိုမှေးမိန်သွားတယ်ဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံမှာအစိုးရအပြောင်းအလဲမှာသိပ္ပံနဲ့နည်းပညာဝန်ကြီးဌာနကိုပယ်ဖျက်လိုက်ပါတယ်ဒါဟာပြန်လည်ပြင်းပြင်းစွန့်ရင်အတွက်ဦးစားပေးပြီးလှုပ်ဆောင်တဲ့ဌာနမရှိတော့တဲ့အခြေအနေဖြစ်သွားစေတာမို့သူ့ရဲ့ကဏ္ဍဟာမှေးမိန်သွားတာလို့မြန်မာပြန်ပြင်းပြင်းစွန့်ရင်အသင်းရင်းမြအကြီးကဲဦးအောင်မြင့်ကပြောပါတယ်
စိတ်ပိုင်းနဲ့နှီးပညာဝန်ကြီးဌာနတောင်မှမရှိတော့ဘူး။အရင်တော့စိတ်ပိုင်းနဲ့နှီးပညာဝန်ကြီးဌာနဆိုပြီးတော့ရှိပြီးတော့သူ့အောက်မှာဒီ Research and Innovation Department ဆိုတာလေ။သုတေသနနဲ့တီထွင်စားပစ်တည်မှုဦးစီးဌာနဆိုတာက Renewable Energy ရဲ့ focus ထားတာ။အခုအဲ့ဒီဟာကသူ့အပြောင်းလဲမှာစိတ်ပိုင်းနဲ့နှီးပညာဝန်ကြီးဌာနကို၆လိုက်ပြီးတော့ပညာရေးဝန်ကြီးဌာနထဲမှာထည့်လိုက်တာပေါ့နော်။ဒီစိတ်ပိုင်းနဲ့နှီးပညာဝန်ကြီးဌာနအောက်မှာငကူက Renewable Energy ဖြစ်အဓိက focus ဖြစ်တရားဝင်တာဝန်ရှိတဲ့ဦးစီးဌာနရဲ့ role ကကျသွားတယ်ဒီ renewable energy နဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနအနေနဲ့ကျတော့သုတေသနဆိုတာ academic ပဲရှိတော့ဆိုတာအပေးမှုပေါ့ဗျာဆက်လက်ဆောင်ရွက်နိုင်မှုအခြေအနေကအတော့ကိုအားနေသွားတယ် renewable energy နဲ့ပတ်သက်ပြီးတော့နိုင်ငံတော်ရဲ့ national education plan ဆိုတာရှိတယ်လေအဲဝါဘဝဘင်္ဂဆွဲထားတာနောက်ပြီး JICA ဆွဲထားတဲ့ national education master plan ဆိုတာဒါတွေနဲ့သူက inline မဖြစ်တော့ဘူးမှေးမိန်သွားတယ်ပေါ့ဗျာကျွန်တော်ဒါပြင်လင်းပြောနေအဲ့ဌာနလေဒီ renewable energy ကိုတိုက်ပြီးလိုက်ပြောင်းမြောက်တော့ strategy support ဖြစ်မဲ့ဒီ role ကလောလောဆယ်မှာရှိဦးဒီနေ့ဆက်ချက်ကြောင့
်ပါလို့မြန်မာနိုင်ငံမှာပြန်လည်ပြည့်မြဲစွန့်ရင်နဲ့ပတ်သက်ပြီးတော့အခုလက်ရှိအခြေအနေပေါ့နော်နောက်ပြီးတော့ဒီ2016ခုနှစ်တစ်နှစ်လုံးအတွက်ဘာတွေများထူးထူးခြားခြားလုပ်နိုင်လဲအဲ့ဒါလေးသုံးသပ်ပြပါဆရာ
ပြန်ပြင်းမြဲစွန့်ရင်ပေါ့နော် renewable energy ပေါ့ဒီအရင်တော့ကဒီသိပ္ပံနဲ့နည်းပညာဝန်ကြီးဌာနကဒီတိုင်းပြည်ရဲ့ဗျူဟာမြောက်အတွက် focus agency လေသူအဲ့ဒီကောင်ကကိုကပညာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့သူ့ရဲ့ဌာနဖြစ်တဲ့ Department of the Research and Innovation ဆိုတာကဒီလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတော်ရဲ့ National Vision Plan and Line of Training မှာမရှိဘူးဖြစ်သွားတယ်အဲ့တော့2016အနေနဲ့ပြောမယ်ဆိုရင်တော့ပြန်ပြင်းမြဲစွန့်ရင်ကိုနိုင်ငံတော်ကဗျူဟာမြောက်ပေါ့နော်ဆောင်ရွက်တဲ့ဦးစီးဌာနရဲ့ကဏ္ဍမရှိဘဲနဲ့သူနဲ့ပတ်သက်လို့တိုက်ရိုက်ပြောမယ်ဆိုရင်ကျွန်တော်အခုနောက်ပေါ်လာတဲ့ကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနပေါ့သူကဒီ National Vision Plan ပေါ့နိုင်ငံတော်ရဲ့လျှက်စစ်မျိုးသားရေး Plan ထဲမှာသူကဒီ off grid လို့ခေါ်တဲ့ဒီမာဒါလိုင်းပြပနေရာတွေမှာမိပေးဖို့မှာသူကတာဝန်ယူထားတယ် executive ministry အနေနဲ့အဲတာဝန်ယူတဲ့ ministry က solar home system တွေကိုကျွန်တော်တို့ဒီတနိုင်ငံလုံးမှာဒီ solar home system တွေကို world bank ကနေပြီးတန်း90သူတို့အကူတာရတယ်အဲ့ဒါနဲ့သူတို့ account ထဲပေါ်နေတာရှိတယ်ကျွန်တော်တို့အမြင်ဆိုရင်တကယ် renewable energy develop ဖြစ်မဲ့ function မဟုတ်ဘူးသူကတော့ project function ဆိုတော့ government subsidy တိုင်းများနေတယ်ဒီတကယ်တမ်းဆူလာနဲ့ပေါ့နော်မီလင်းရေးစနစ်တွေပေါ်လာဖို့မှာတကယ်ဘူဟာမြောက်အားပေးတဲ့အနေထားတော့မတွေ့ရဘူးဒီဆက်ကြောက်မှာ ကျေးလက်မီလေးမှာဘွားပြန်390ကိုသုံးပြီးတော့ဝေချမ်းတဲ့သဘောပေါ့နော်ဤသူငွေနည်းနည်းပဲပါတယ်ဆိုအဲ့ဒီအစီအစဉ်ပဲရှိတယ
်ကျန်တဲ့
ပိုင်းကအားပေးမှုအတော်နည်းပါတယ်မရှိသလောက်ပါပဲရေးကြည့်တာက National Electrification Master Plan ထဲမှာ2030မှာကျွန်တော်တနင်္ဂနွေလို့ရဲ့ဗျူဟာမြောက်တရားရဂိုင်တို့မီလီယေး target ထဲမှာ renewable energy ကို 9% ပဲထားတယ်ဒါ2030နော်ကျွန်တော်အာရှန်ရဲ့ target ဖြစ်တဲ့2020မှာ 23% အာရှန် target တောင်ဗမာ plan ထဲမှာမထည့်ထားဘူးကျွန်တော်စကြောက်မှာတော့သူ့လိုကအရင်နိုင်နေပါလေ renewable energy နဲ့ပတ်သက်တဲ့တိုင်းတိုင်းပြည်ကပြောင်းမျိုးအားပေးတဲ့လူကတော်တော်ကိုနိုင်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့မြန်မာနိုင်ငံမှာဒီပြန်ပြင်းမြဲစွန့်ရင်ကနေပြန်ပြင်းမြဲစွန့်ရင်လေးရဲရေရဲနောက်ပြီးတော့ဇီဝရဲဒီလေးမျိုးထဲမှာဘယ်ပြန်ပြင်းမြဲစွန့်ရင်ကိုအားထားရမယ်လို့ဆရာအနေနဲ့ယူဆပါလဲ
ကျွန်တော်တို့ကလက်တွေ့အခြေအနေကြည့်ရမယ်ဗျာကျွန်တော်တိုင်းပြည်ရဲ့ပြန်ပြင်းမြဲစွန့်ရင်သံဇာတကျွယ်ဝမှုဟာနေစွန့်ရင်ဒီအသေးစားရေအားလျှက်စစ်တွေစွန့်ရင်နောက်တစ်ခုကဇီဝစွန့်ရင်အမတန်အားကြီးပါတယ်နောက်တစ်ခါရေရှည်လုပ်မယ်ဆိုရင်လေစွန့်ရင်လည်းကြည့်ပါတယ်ဂျီယိုသာမယ်လည်းရှိတယ်ပထမပြောတဲ့လေစွန့်ရင်ရဇီဝစွန့်ရင်ရသေစားရေအားလျှက်စစ်တွေကကဏ္ဍအားကြီးပါတယ်ခုနပြောတဲ့မေးခွန်းကလည်းဘယ်ဟာကောင်းလဲဆိုတာကျွန်တော်တို့နိုင်ငံမှာပြောလို့မရဘူးဘယ်ဟာတနိုင်ငံလုံးမှာဒီ၃ခုလုံးကသူနေရာနဲ့သူပေါ့နော်သူနေရာနဲ့သူအဆင်ပြေတဲ့နေရာရှိတယ်နောက် renewable energy စနစ်ကတချို့ကတွဲသုံးလို့ရတယ်ဒီ hybrid system ပေါ့တကယ်လက်တွေ့ဆိုရင် renewable energy ကပြန်ပြင်းမြဲစွန့်ရင်ဆိုတာသူကဒီစကလုံးတစ်ခုတည်းမဟုတ်ဘူးသူကနည်းပညာပါတယ်သူကစနစ်ပါတယ်နည်းပညာနဲ့စနစ်ကကဘာမှာအရန်ကောင်းနေတဲ့အတွက်ဒီ energy efficiency တို့ဒီစွန့်ရင်ထိရောက်မှုတို့စွန့်ရင်တူလောင်မှုတို့ ਨੇ ပေါင်းလို့လို့ရှိရင်ကျွန်တော်နိုင်ငံမှာခုက၃ခုလုံးอ่ะပေါ့နော်နေအားကောဒီအသေးစားရေလေးစအားတွေကောဇီဝအားတွေကောကအကုန်လုံးက potential လည်းရှိတယ်အလားအလာလည်းကောင်းတယ်လက်တွေ့လည်းကြာကြာလုံနိုင်ခြေရှိပါတယ်ကျွန်တော်မှာ
ဟုတ်ကဲ့ပါဆရာအဲ့တော့တိတ်ပန်တဲ့နီးပညာဝန်ကြီးဌာနကလည်းဖြတ်သိမ်းလိုက်ပြီးဆိုတော့ဒီမြန်မာနိုင်ငံမှာဒီပြန်ပြင်းပြင်းစွန့်ရင်ねပေါ့နော်တကယ်လက်တွေ့အသုံးချနေအောင်ဘယ်လိုတွေလုပ်ဖို့များဆရာအကြံပေးခြင်းပါလဲဆရာ
ဒါကအရင်ရှင်းပါတယ်ကျွန်တော်တင်တဲ့ဒီကမ္ဘာပိုင်းနဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေနောက်တစ်ခါဒီနိုင်ငံတော်နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေဒီကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနတို့သိပ္ပံနည်းပညာတို့မှလုပ်ခဲ့တာဒီမှာကျွန်တော်အတိအလင်းစာရန်းအနေနဲ့ပြောခဲ့တာရှိပါတယ်အဲ့ဒီမှာပြည်သူပါဝင်တဲ့ရိုးပါကျွန်တော်တို့ပြည်မြဲစွန့်ရင်ကိုပြည်သူကကျွန်တော်တို့ကဒီသူ့အနေနဲ့သူလုံတာဒီအများကြီးရှိပါတယ်လွန်ခဲ့တဲ့ 2 decade လောက်တည်းကဘယ်ဥမဆဲအများကြီးရှိတယ်ရေအားလည်းရှိတယ်နောက်တစ်ခါဆိုလာလည်းရှိတယ်ဒါပေမဲ့လို့အဓိကဘာဖြစ်လဲဆိုတော့ဒီ private sector ကခုနကလိုပေါ့နော်ကျွန်တော်တို့ဒီ IPP လို့ခေါ်တဲ့ individual power producer ပေါ့ဒီပုဂ္ဂလိကမိထွန်းပေးတဲ့လူတွေပြပရင်းနှီးတဲ့ဒါပေမဲ့ပြပနဲ့ join တို့ဆို local မှာအသေးစားလေးတွေအဲ့ဒါတွေကိုအားပေးတဲ့ policy တွေ rules တွေ regulation တွေကမရှိပါဘူးသူရဲ့ဘက်မှာ series of workshop တွေလုပ်တဲ့အခါမှာဒီ international level national level တို့ဒီ grassroots level မှာအဲ့ဒီအဖြေကတခုတည်းတော့အဖြေသွားတွေ့ပါတယ်နိုင်ငံတော်ကဒီ renewable energy ကိုအားပေးတဲ့လုပ်ထုံးဒီအဲ့အကောင့်တဲ့ပေါ်အားပေးတဲ့ဟာတွေစနစ်တွေလုံထုံးလုံနေတွေအားနေတဲ့အတွက်မရှိတဲ့အတွက်မရှင်းလင်းတဲ့အတွက်အဆင်မပြေဖြစ်နေပါလေအဲ့ဒီမှာသာရှင်းလင်းတဲ့နိုင်ငံတော်ကအားပေးလိုက်မယ်ဆိုရင် policy ရပေါ့ renewable energy ကိုအားပေးလိုက်မယ်ဆိုလို့ရှိရင်အဓိကအကောင့်တဲ့ပေါ်သူကပုဂ္ဂလိကဖြစ်မှာပါဘုရားကန္တာရဲ့အစိုးရကဒီ policy ရအားပေးမယ်နိုင်ငံတော်ကအဖွဲ့အစည်းတွေကနည်းပညာနဲ့ joint ဒီ development project တွေအားပေးမှုပေါ့နော်အလကားပေးတဲ့ project မျိုးကျွန်တော်နိုင်ငံတော်သိသုံးမွယ်ပါဘူးဒီတကယ်ပြည်သူက business model အစ်စ်နဲ့ပေါ့နော်အားပေးတဲ့ဟာတွေပေါ့နော် banking system တွေလာရင်ဒါ renewable energy ကအရှိန်အဟုန်နဲ့တိုင်းပြည်အတွက်လိုအပ်တဲ့ဒီစွမ်းအင်ကိုရောလက်တွေ့ရှင်းလာတွေအတွက်ချက်ချင်းအဆင်ပြေဖို့ရောဒါအဆင်သင့်ဖြစ်တဲ့နည်းပညာနဲ့အခြေအနေတစ်ခုပ
ါမြန်မာပြန်ပြည့်မြဲစွမ်းအင်အသင်း Ring ကဥအောင်မြန်မာနောက်တစ်ခါမှာတော့ကြေးလက်တွေမီးလင်းဖို့အတွက်ပြန်ပြည့်မြဲစွမ်းအင်ကိုဘယ်လိုအသုံးချသင့်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်တရားစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်
တော်ခင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။မုတ်တုံတစ်တော်ကာကွယ်စောင့်ရှောက်ရေးအဥပဒေကာလီမာတန်ဟာ TFCA ကာလီမာတန်လို့ခေါ်တဲ့ American နဲ့ Indonesia အစိုးရတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တရဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထင်းထင်းစောင့်ရှောက်ရေးအဖွဲ့နဲ့ရာရာစင်အဖွဲ့တို့ကတဆင့်အင်ဒိုနီးရှားမှာသဘာဝပတ်ဝန်းကျင်ထင်းထင်းစောင့်ရှောက်ရေးလှုပ်ဆောင်နေကြတဲ့ NGO အဖွဲ့အစည်းတွေအတွက်အမေရိကန်ဒေါ်လာ 3.3 သန်းနဲ့ညီမျှတဲ့ထောက်ပံ့ကြေး14ခုကိုမကြာသေးခင်ကပဲချပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီ NGO အဖွဲ့အစည်းတွေအနေနဲ့တစ်တော်တွေအပေါ်မိခိုအားထားနေရတဲ့လူမှုအတိုင်းဝိုင်းတွေအတွက်မုတ်တုံတစ်တော်ထင်းထင်းစောင့်ရှောက်ရေးသဘာဝပတ်ဝန်းကျင်နဲ့တော်ရိုင်းတရိတ်ဆန်တွေကိုအကာအကွယ်ပေးရတဲ့သူတို့တွေရဲ့လူနေမှုဘဝမြင့်တင်ပေးရေးအစီအစဉ်တွေကိုလှုပ်ဆောင်ပေးကြရမှာဖြစ်ပါတယ်။ဒါဟာ TFCA အစီအစဉ်အောက်မှာကာလီမန်တန်သဘောတူညီချက်အနေနဲ့ ဒေါ်လာ 28.5 သန်းအကုန်ကျခံရင်းနှီးမြှုပ်နှံမဲ့အစီအစဉ်တွေကတတိယအထုပ်အဖြစ်ချမှတ်ပေးတဲ့အကူအညီလည်းဖြစ်ပါတယ်2011ခုနှစ်မှာလက်မှတ်ထိုးသဘောတူလိုက်တဲ့ဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအတွက်အကျွေးတွေကိုလျှော့ပေးခြင်းဆိုတဲ့အစီအစဉ်အရတစ်တော်ရေရေရှည်တည်တံ့ရေးဇီဝမျိုးစိတ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးနဲ့လူမှုပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ရည်ရွယ်လှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်ပူးတွဲဆောင်ရွက်ကြမယ့် NGO အဖွဲ့အစည်းတွေအနေနဲ့တိုင်းပြည်ရဲ့အရှိအနောက်တို့အပြင်ဗဟိုကာလီမန်တန်ဒေသတွေမှာစီမံကိန်း14ခုချမှတ်အကောင့်ထဲပေါ်သွားမှာလည်းဖြစ်ပါတယ်အသစ်ချပေးလိုက်တဲ့စီမံကိန်းတွေကနေတစ်တော့အပေါ်မိခိုအားထားနေရတဲ့လူမှုအတိုင်းဝိုင်းနေအနေနဲ့ဒေတာရင်းအသက်မွေးဝမ်းကြောင်းမှုတွေတိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ပေးခြင်းတစ်တော့ထိန်းသိမ်းရေးနဲ့ဆိုင်တဲ့ပဋိပက္ခဖြည့်ရှင်ရေးနည်းလမ်းတွေတင်ကြားပို့ချပေးခြင်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းတွေကနေတဆင့်မုတ်တုံတစ်တော့ကိုထိန်းသိမ်းဆောင်ရွက်မဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်ကြမှာဖြစ်ပါတယ်တချို့စီမံကိန်းတွေကတော့ကာလီမန်တန်ဒေတာတွင်းမှာမြို့တုံးလူနီးပါးဖြစ်နေကြတဲ့ကြက်နေအေယာဝတီလပိုင်းနေအော်ရဂတန်လို့ခေါ်တဲ့လူဝင်တွေအပါအဝင်ရှားပါတိရစ္ဆာန်တွေကိုထိန်းသိမ်းစောင့်ရှောက်မဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။2009ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုဟာအင်ဒိုနီးရှားဆိုးဝါးနဲ့ပူးပေါင်းပြီးတစ်တော့ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေအတွက်ပူးတွဲဆောင်ရွက်နေကြတာဖြစ်ပါတယ်။ TFCA သဘောတူညီချက်အရအင်ဒိုနီးရှားအစိုးရအနေနဲ့ဆူမထရာနဲ့ကာလီမန်တန်ဒေသတွေမှာရှိတဲ့မုတ်တုံတစ်တော့တွေကိုထိန်းသိမ်းစောင့်ရှောက်ခြင်းအပြင်အမေရိကန်အစိုးရပေါ်တင်နေတဲ့အကြွေးတွေကိုရှော့ချပေးမှာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုတွေကနေဒေတာရင်းဇီဝမျိုးစိတ်ထင်းသိမ်းစောင့်ရှောက်ရေးအတွက်ခိုင်မာတဲ့အခြေခံအုတ်မြစ်တွေကိုချပေးလိုက်ခြင်းဖြစ်သလိုရေရှည်အသုံးချနိုင်ရေးနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းစောင့်ရှောက်ရေးဆိုင်ရာပေါ်လစီတွေကိုလည်းချမှတ်နိုင်မှာဖြစ်ပါတယ်။ TFCA ကာလီမန်တန်သဘောတူညီချက်ကိုတော့ Kehati Foundation ကကြီးကြပ်ကုတ်ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအတွင်းကလှုပ်ဖော်ကိုင်မက်တွေနဲ့လက်တွဲပြီးကမ္ဘာပေါ်မှာမတူကွဲပြားမှုတွေကြီးမားစွာတည်ရှိနေတဲ့မုတ်တုံတစ်တော်တွေကိုတဘာဝပတ်ဝန်းကျင်အတွက်အကျွေးနဲ့လျှော့ပေးခြင်းအစီအစဉ်နဲ့အောင်မြင်စွာလှုပ်ဆောင်ပေးနိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းမြောက်ဂုဏ်ယူပါကြောင်းတစ်တော်တွေကိုထိန်းသိမ်းစောင့်ရှောက်ခြင်းအပြင်ကမ္ဘာတဝန်းကဇီဝမျိုးစိတ်တွေကိုထိန်းသိမ်းစောင့်ရှောက်ရာရောက်စေသလိုဒေသခံပြည်သူတွေရေရှည်အသက်မွေးဝမ်းကြောင်းနိုင်အောင်ဖန်တီးပေးရလဲရောက်ကြောင်းအမေရိကန်တန်ယုံလက်ထောက်ယာယီတာဝန်ခံမတ်ကလကပြောကြားပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုတော်ခင်မြတ်သက်ကြီးညာပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာမဲအများဆုံးအနိုင်ရထားတဲ့အင်းအပြင်ရခိုင်မျိုးသားပါတီကကုလသမဂ္ဂလူခွင့်အထုကိုစလဲမစ်ရဟိလီနဲ့တွေ့ဆုံရေးကိုလက်မခံဘဲညှင်းပယ်လိုက်ပါတယ်။မြန်မာနိုင်ငံကိုဆက်ညက်ခီးလာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရဲ့အထုကိုစလဲဟာတောက်တန်းနေမှာရခိုင်ပြည်နယ်ကိုသွားရောက်ပြီးပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကိုစစ်နေနေမသွားခင်မှာ ANP အမျိုးသားပါတီနဲ့တွေ့ဆုံဖို့အတွက်မျှော်လင့်ထားတာဖြစ်ပါတယ်။အခုလိုမစ်ရဟိလီဘက်ကတွေ့ဆုံဖို့ပြောကြားပေမဲ့သူတို့ပါတီအနေနဲ့တွေ့ဆုံမှုအစီအစဉ်မရှိဘူးလို့ပါတီဒုဥက္ကဋ္ဌကပြောပါတယ်။အရှိတောင်အရှဒေသမှာလူခွင့်အခြေအနေဟာပိုဆိုးဝါးလာနေပြီးထိုင်းဖိလစ်ပိုင်ကမ်ဘောဒီးယားနိုင်ငံတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းနိုင်ငံတကာလူခွင့်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကကြေညာပြီးနေ့ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ Donald Trump တမန်တော်ဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း2018ခုနှစ်အတွင်းပြဿနာဖြစ်လာနိုင်တဲ့ကိစ္စရပ်တစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ပါတယ်။ Trump ကနိုင်ငံခြားရေးဝန်ကြီးဖြစ်တင်သွင်းခဲ့တဲ့ Rex Tillerson ရဲ့သဘောထားတရုတ်နဲ့ပတ်သက်ပြီးပိုတင်းမာတဲ့လေတံထွက်နေတယ်လို့ကာကွယ်ဝင်ကြီးဖြစ်တဲ့ Trump တင်သွင်းခဲ့သူငင်းစားဗိုလ်ချုပ်ကြီးဟာလည်းသူ့အတွက်ကြားနာပွဲမှာအလားတူစိတ်ပူကြောင်းပြောကြားခဲ့တာပါ။အရွေးကောက်ခံသမ္မတ Donald Trump ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဟာဒီဇင်ဘာလ29ရက်နေ့ကရုရှားတမ္မတ်ကြီးနဲ့အကြိမ်များစွာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်
။တည်င်းအချင်းချုပ်ကိုတော့ခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမူကမှအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Zineb Abdulrahman ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။စနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.